။ Bangladesh မှာခေါလုံနေကြတဲ့တိုင်းနယ်ကြီးတွေဘဝင်ကြဒုက္ခတွေအတွက်နိုင်ငံတကာအတိုင်းအဝိုင်းကအကူအညီတွေတိုးမြှင့်ပေးကြဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့ကြေညာတဲ့ကမ္ဘာဒုက္ခသည်များနေ့မှာတိုက်တွန်းလိုက်ပါတယ်။ Bangladesh နိုင်ငံကမုတ်တုံရာသီတန်းကိုခံနေကြတဲ့ဘဝင်ကြတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ရှေ့ရှေ့အတွက်လည်းအကူအညီတွေလိုတယ်လို့ AI အဖွဲ့ကြီးကထောက်ပြလိုက်တာပါ။မတင်ထိုက်ဆက်သွယ်မြင့်မြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကောဆယ်ပဇာကရိုဟင်ဂျာဒုက္ခသည်စစ်ခန်းတွေမှာခိုးလုံနေကြသူ6သိန်းကျော်အတွက်နိုင်ငံတကာအတိုင်းအဝိုင်းကအကူအညီတွေရွေးပေါ်တိုးမြှင့်ပေးကြဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့တိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်စစ်ခန်းတွေမှာအများစုကရှေ့မြေပေါ်မှာဝါနဲ့ဆောက်ပြီးတပ်ပေါ်လင်းစားအမိုးအကန်နဲ့ယာယီတဲ့ဤတွေကအများစုဖြစ်ပါတယ်။ဒုက္ခသည်စခန်းကြီးအတွင်းဘင်္ဂလားဒေ့ရှ်အစိုးရကအဆောက်အအုံကြီးတွေထပ်ပြီးဆောက်လုပ်ခွင့်ကိုလည်းတားမြစ်ထားတာပါ။ဒါကြောင့်မိုးတဲထံပြီးမုန်တိုင်းတွေများလေရှိတဲ့အခုမုတ်တုံရာသီတွင်ဒုက္ခသည်တွေအတွေ့ဒီထက်ပိုပြီးဘေးကင်းစေမဲ့အဆောက်အအုံတွေအပါအဝင်အရေးပေါ်အကူအညီတွေလိုအပ်နေတာဆို AI အဖွဲ့ကြီးကထောက်ပြပါဗျ။ဒီအရေးပေါ်အကူအညီတွေအပြင်အမျိုးသမီးနဲ့ကလေးက80ရာခိုင်နှုန်းရှိနေတဲ့ဒုက္ခသည်စခန်းတွင်မှာအကာအကွယ်ပေးရတာလည်းအရေးကြီးတယ်ဆို AI အဖွဲ့ကြီးရဲ့တောင်အားရှဆန်ရဒုတိယညွှန်ကြားရေးမှူးအိုမာဝါရာရစ်က VOA ကိုပြောပါတယ
် So the prevailing wind is sturdy, not durable shelters. That's definitely something. The population of the camps is 80% women and children.
ဘေကင်းဒီခံခံတဲ့အဆောက်အအုံတွေကတော့တကယ်လိုအပ်နေတာပါဒုက္ခသည်တွေရဲ့ရှေ့ဆရာခင်တို့ကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ပြီးအထူးအကာအကွယ်ပေးဖို့လိုအပ်နေသူတွေပါသူတို့ကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့သူတို့ရဲ့လုံခြုံရေးအတွက်လည်းလိုအပ်ပါတယ်။လူဟင်းကြရီအနေနဲ့ဒုက္ခသည်စခန်းတွေမှာကြာရှည်အောင်မဲ့အခြေအနေရှိတာကြောင့်ကျောင်းတွေလိုအပ်မှာဖြစ်တယ်လို့အလုပ်လုပ်ကန်ခွင့်ရဖို့လည်းလိုအပ်လာမှာဖြစ်ပါတယ်
။မြန်မာနိုင်ငံတွင်းမှာလူဟင်းကြဆိုတဲ့အသုံးနှုန်းကိုလက်တင်မခံတယ်လို့နိုင်ငံတွင်းလွတ်လပ်စွာသွားလာခွင့်လည်းမရှိတဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာလည်းလွတ်လပ်စွာသွားလာခွင့်မရှိပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံများသည့်စခဲ့ပြီးတရင်းဘာအတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမြေပြိုမှု133ကျိန်တဲအိမ်ပေါင်း3000ပျက်စီးခဲ့ရပြီးလူပေါင်း28000ထိခိုက်ခဲ့ရပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကရန်ပုံငွေဒေါ်လာ900ကျော်ပန်ကြားထားပြီးမယ်လို့လည်းရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသခံအတိုင်းဝိုင်းအတွက်အကူအညီတွေကမလုံမလောက်ဖြစ်နေစေလို့လည်း AI အဖွဲ့ကြီးကပြောပါတယ်။ AI အဖွဲ့ကြီးရဲ့တောင်အားရှဆိုင်ရာဒုတိယညွှန်ကြားမှူးအိုမာဝါရာရစ်ကရိုဟင်ဂျာတွေအတွက်ရည်ရွယ်အကူအညီတွေလည်းလိုအပ်တယ်လို့ထောက်ပြပါတယ်
။ So I was in the camps a couple of weeks ago. A lot of the Rohingya want to go back. They want to be able to go back to their village.
လွန်ခဲ့တဲ့ဒရင်နှစ်ပတ်လောက်တုန်းကကျွန်တော်ဒုက္ခသည်စခန်းကိုရောက်ခဲ့ပါတယ်။ထာနေတန်ကျင်တဲ့ရိုဟင်ဂျာတွေအများကြီးရှိပါတယ်။အများဆုံးရွာပြန်ပြီးဘဝကိုပြန်ဆပ်လုံနေကြပါတယ်။ဒါပေမဲ့လည်းထာနေပြန်ဖို့ပြင်ဆင်ဆောင်ရွက်တာတွေမတွေ့ရသေးပါဘူး။ကျွန်တော်တို့တွေ့ရတာကတော့ကုလသမဂ္ဂကမြန်မာအစိုးရနဲ့ဆွေးနွေးနေတယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့လည်းဆောင်ရွက်နေပါတယ်။ဒါပေမဲ့လည်းချက်ချင်းလက်ငင်းကြီးပြေလည်မသွားနိုင်ပါဘူး။ဒီဒုက္ခတွေတွေကိုရေရှည်ထောက်ပံ့ကူညီဖို့လိုအပ်နေဦးမှာပါ
။ရိုဟင်ဂျာတွေထာနေပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့သဘောတူထားတယ်လို့အခုနောက်ဆုံးကုလသမဂ္ဂဘက်ကပါပါဝင်ဆောင်ရွက်ဖို့သဘောတူထားတာပါဒါပေမဲ့လည်းဌာနေပြောင်းရေးလုပ်ငန်းစဉ်ကအခုအချိန်ထိတော့အလုပ်မဖြစ်သေးပါဘူးရှင်